ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဘူတီတောင်နဲ့ရတိတောင်မြို့နယ်အတွင်းကလုံခြုံရေးရဲကင်းရဲစခန်းနဲ့တပ်ရင်းဌာနချုပ်စတဲ့စခန်းနေရာစုစုပေါင်း30လောက်ကိုအကြမ်းဖက်သမားတွေတပြိုင်နက်တည်းလိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်အနီးအနားကျေးရွာကဒေသခံတိုင်းရင်းသားတွေမောင်တော်နဲ့ဘူတီတောင်မြို့တွေကိုတင်းရှောင်လာကြသလိုမြို့ပေါ်နေပြည်သူတွေဟာလည်းလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်အထူးသဖြင့်ညအချိန်မှာထမှန်တိုက်ခိုက်လာမှကိုပူပန်နေတာလည်းဖြစ်ပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ဩဂုတ်လ25ရက်နေ့မနေ့တနင်္လာလောက်ကစတင်ပြီးအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးနဲ့ဒုလဝကမှူး2ဦးကြာဆုံးပြီးလက်နက်ငယ်6လက်ဆုံးရှုံးခဲ့တယ်လို့အကြမ်းဖက်သမားတေဆုံး59ရောင်နဲ့ဖမ်းဆီး1ရောင်ရှိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ဒီတကြိမ်တိုက်ခိုက်တာဟာပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းကတိုက်ခိုက်တာတဲ့ပုံမပြင်းထန်ခဲ့ပြီးမောင်တော်မျိုးအနီးကျေးရွာတွေကဒေသခံတိုင်းရင်းသားတွေဟာမောင်တော်မျိုးပေါ်ကိုတင်းရှောင်လာကြကြောင်းနဲ့အထိတ်တလန့်ရှိနေကြောင်းမောင်တော်မျိုးကတူကပြောပါတယ်
ကျွန်တော်တို့မောင်တော်မျိုးပေါ်ရက်ွက်ဝိမလရဲ့စံပြကြော်ရဲ့မျိုးဦးရော်ရဲ့ပြီးတော့အောင်မလရော်ရဲ့ပုံမှုရော်ရဲ့ပြီးတော့ရက်ွက်ဟာလေးရဲ့တိုက်တဲ့မြောင်မင်းလာရဲ့အဲ့ဒီရော်တွေကလူတွေကဆိုတာ2016ကစက်ပဲလို့ကြီးလာတဲ့အခါအခုဒီပေးတဲ့မောင်တော်မျိုးသာသနာ့ဘိမ့်နယ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်တို့မောင်တော်မျိုးပေါ်မှာဆိုရင်6မှရက်ွက်မှာ600နဲ့900ကျားရယ်သာသနာ့ဘိမ့်နယ်မှာဆိုရင်900နဲ့900ကျော်တော့ပေါ့အဲ့လိုမျိုးရှိနေပါတယ်ခင်ဗျာမျိုးပေါ်လူထုတွေကလည်းမနေ့က12နာရီကျော်ကလေးကတညာလုံးမအေးရပါနဲ့ဒီနေ့ဒီအခုထိစိုးရဲကြောက်ကြနေသေးပါပဲခင်ဗျာပြီးတော့ကျွန်တော်တို့ကလည်းဆက်လက်ပြီးဒီညဘယ်လိုဖြစ်သမ်းမလဲဖြစ်သမ်းမလဲဆိုတာကိုစိုးရိမ်ပုံပယ်နေရပါတယ်ခင်ဗျာ
လက်ရှိမောင်တော်မျိုးရဲ့လုံခြုံရေးအခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
လုံချောရဲ့ချင်းကနေ့ကကျွန်တော်တို့အမောင်တော်မြောက်ပိုင်းတောင်ပိုင်းရင်းနေရှားသောပခန်းတွေကိုတပြိုင်တည်းပြီးတော့ဆိုက်ခဲ့ပါလေခင်ဗျာနိုင်ငံတော်လုံချောရဲ့တပ်ဖွဲ့ဝင်တွေနေနေလေးအခြေကြီးတဲ့နေနေများရှိတော့ပါလေခင်ဗျာစာဆုံးတော်တာလည်းရှိပါလေဒီနေ့မနေ့ဆက်လာရင်တောင်ပိုင်းကျလာမှာပေါ့မောင်တော်မြောက်ကခရကအုပ်ဖို့ချိုးရင်မူတည်ကားကိုလေလက်လုံးပုံနဲ့ဟိုဖြစ်တာသုံးပါဖြစ်တာကိုလေခံရပါလေခင်ဗျာအဲ့လိုမြို့ပေါ်မှာတော့မှတလောက်လို့နေဆိုရင်နေပေမှာတော့ပြောကြရမရှိဘူးပေါ့အဲ့ဒါကျွန်တော်တို့ကလုံချောတွေကိုကျွန်တော်မြို့ပေါ်လုံချောရောကျေရော်လေးလုံချွေးတော့ဒီတော့ဆွေးရကနေပြီးတော့အများဆုံးပေါ့စက်မတော်သားတွေကိုလုံချွေးတောင်းဝင်ကြည့်ဖို့ပြောချင်ပါလေခင်ဗ
ျမောင်တော်မျိုးမှာရှိတဲ့ပြည်သူတွေဟာလုံချွေးရေးစိတ်မချရပေမဲ့တခြားအရက်ကိုတင်းရှောင်ဖို့လည်းအခက်အခဲရှိနေကြောင်းမောင်တော်မျိုးကဝန်ထမ်းတဦးကပြောပါတယ
်ကျွန်တော်တို့ကဝန်ထမ်းဖြစ်နေလို့ဇာနေရတာမိကလူကိုပို့ရမှာကျွန်တော်လမ်းကြောင်းတော့မှမရသေးလို့မတော့ရတာလမ်းကြောင်းတော့လို့မရသေးဘူးလေအခုလမ်းမှာမြို့သူကြီးလမ်းမှာမိုင်းထောင်ထားတယ်ဆိုပြီးတော့သတင်းရတယ်အခုကားလေးမတော့ဘူးရောင်ကိုတော့လမ်းမှာလမ်းမှာဒါလည်းကျွန်တော်တို့ကဟိုလမ်းတော်မှာပိတ်ထားတယ်မိုင်းချင်းပြီးမှတော့ရမှာ
မောင်တော်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဥမောင်အောင်ကလည်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုအခုလိုပြောပါတယ
်လမ်းတွေကပိတ်ထားတယ်ဒါလမ်းတွေကမပိတ်လို့လည်းမရဘူးလေငါပြောရဲဆိုတော့မိုင်းထောင်သားလေးတွေရှိတယ်ဒီကောင်တွေကဒီကောင်တွေကလမ်းတွေကဒီပြည်သူတွေခြေထောက်မှာဆိုတော့ပိတ်ထားတာရှိတယ်ဆိုတော့ဒီကပြည်သူတွေကကြောင်ပိတ်ပြီးနေတာဟုတ်
ဒီကနေ့မှာတော့မောင်တော်မျိုးမှာညမထွက်ရအမင့်ကိုအရင်ည9နာရီကနေမနေ့9နာရီအစညနေ6နာရီကနေမနေ့6နာရီအထိတိုးမြင့်လိုက်ပါတယ်ဘူဒီရောင်မျိုးနယ်ဘက်ကအခြေအနေကိုတော့ဘူဒီရောင်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်အလုပ်တွေလမ်းလမ်းမကြီးနေရာတွေရှိတယ်ဒီနေရာကလူတွေကကြောက်ချင်နေတဲ့အခြေအနေရှိပါတယ်အဲလောလောဆယ်ဆယ်ကျွန်တော်တို့ဘူဒီရောင်ကိုရောက်တာကတော့တပိတ်တော်ရဲ့တင်းကျောင်းရဲ့တပေါ်ကျောင်းရဲ့အဲ့ဒီရောကအဲလောလောဆယ်ရောက်နေတယ်အလုံးကလောလောဆယ်မှာကျွန်တော်တို့တရားကြောတောင်းကြအောင်ရှိနေတယ်။အဒီလိုမျိုးလူတွေကတော့အဲတင်းနေကြီးကကျွန်တော်တို့ဘယ်ပြီးတော့ကျွန်တော်တို့တင်းနေနေပါလိမ့်မယ်။ကျွန်တော်တို့မြေပေါ်လာရင်လည်းကျွန်တော်တို့ဒီအခြေအနေကပုံစံလာနေတဲ့အခြေအနေကိုရှင်းနိုင်နေတယ်။ကျွန်တော်တို့ဒီတစ်ခါနဲ့အလုံးကြီးစဉ်းစားရတဲ့အခြေအနေရှိပါတယ
်။ဒီကနေ့မွန်လွဲပိုင်းတနာရီမှာရသေးတောင်မြို့နယ်ချင်းကာလီဘင်္ဂလီရွာမှာနေထိုင်သူတွေဟာသူတို့နေအိမ်တွေကိုမီးရှို့ပြီးမြင်းနာဘင်္ဂလီကြီးရွာနဲ့မေယူတောင်ကျောဘက်ကိုထွက်ခွာသွားကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာအကြမ်းဖက်သမားတွေဟာနေကြားဆောင်တပ်ရင်းကစစ်ကူသွားတဲ့ကားသုံးစင်းကိုမောင်တော်မောင်နှမရွာဗလီရှိမှာနေ့လယ်2နာရီခွဲကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်ညနေ4နာရီလောက်အထိပြစ်ခတ်တာတွေရှိနေကြောင်းလည်းဖော်ပြထားပါတယ်။လက်ရှိအကြမ်းဖက်တိုက်ခိုက်တာဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပိသက်အစီရင်ခံစာထုတ်ပြန်တာနဲ့လာမယ့်စက်တင်ဘာလမှာကုလသမဂ္ဂအထွေထွေညီလာခံကျင်းပမှာကိုအချိန်ကိုက်ပြီးဖန်တီးဖော်ဆောင်တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသုံးသပ်ထားပါတယ်။ ထောင်တစ်ဆက်6ခုနှစ်အောက်တိုဘာလ9ရက်နေ့ကလည်းမောင်တော်မြို့နယ်ကနေသားဆောင်ရေကင်းစခန်းနဲ့ဌာနချုပ်ကိုအကျံဖက်သမားတွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ဘူးပါတဲ့အဲ့ဒီတိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်9ဦးကြာဆုံးပြီးလက်နက်မျိုးစုံ48ဆုံးရှုံးခဲ့သလိုအကျံဖက်သမားတေဆုံးရှိရောက်နဲ့ဖမ်းဆီးနှစ်ယောက်ရှိခဲ့ပါတယ်